လက်ဗရန်ယောကနေဖန်စီခံခဲ့ရတဲ့အကြောင်းသူចောင်းသားတွေကိုပြန်လွတ်ပေးနေတာအခုညနေပိုင်းအထိဆိုရင်18ဦးရှိနေပါပြီ။ပြည်ထရေးဝန်ကြီးဌာနကဖန်စီထားတဲ့ចောင်းသားတွေကိုမိဘတွေစီပြန်အပ်မယ်အကြောင်းကြေညာချက်ထုတ်ခဲ့ပြီးတဲ့နောက်အခုလိုလွတ်ပေးလိုက်ပေမဲ့ခွင့်ပြုမိန်မရဘဲစန္ဒပြမှုမျိုးနောက်ထပ်မကျူးလွန်ဖို့ခံဝင်လက်မှတ်ထိုးခိုင်းခဲ့တဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။လက်ဗရန်မြို့မှာရိုက်နဲ့ပြီးတော့ဖြိုခွဲဖန်စီခံနိုင်ရတဲ့တပိတ်မောက်ចောင်းသားចောင်းသူတွေကမလ12ရက်နေ့ညနေပိုင်းအထိပြန်လည်လွတ်မြောက်လာသူ14ဦးရှိပြီဖြစ်ကြောင်းတာဝတီမြို့ကတက်ကြွလှုပ်ရှားသူတဦးကပြောပြပါဗျ
14ရက်ပဲလို့ပြီးပေါ့ဟော28ရက်လွတ်မြောက်လို့ပြောတယ်ဒါပေမဲ့အဲ့ဒီလွတ်မြောက်သူတွေရဲ့နောက်ပြီးခေါ်မယ်မိပါတယ်ရောက်မလာတယ်လွတ်မြောက်ပြီးတရားလို့သိရတယ်ဟုတ
်ပြန်လည်လွတ်မြောက်လာသူចောင်းသားចောင်းသူတွေကို9ဦးတတုပ်စီပြန်လွတ်ပေးနေပြီးပြန်လည်လွတ်ပေးသူပေါင်း20ကျော်ရှိတယ်ဆိုပြီးသတင်းထွက်နေကြောင်းဒေသခံတွေကဆိုပါတယ်ဒီထဲမှာဝင်းရံအင်အားစုတွေနဲ့တပိတ်မောက်ចောင်းသားចောင်းသူတွေကိုအကူအညီပေးခဲ့တဲ့အယက်သားပြည်သူတွေကတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးအဓိကចောင်းသားခေါင်းဆောင်တွေဖြစ်တဲ့မတ်ဖြိုးဖြိုးအောင်ကိုမင်းသွေးသိကိုအောင်မိုင်းစန်းတို့ဟာဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တွေဖြစ်တဲ့အတွက်ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်နိုင်ရေးပြန်လွတ်ပေးဖို့လိုအပ်ကြောင်းဒီကနေ့ပြန်လည်လွတ်မြောက်လာတဲ့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသူမတ်ရီမုံအောင်ကဆိုပါတယ
်နိုင်ငံတော်စင်နာရှိလို့လွတ်ပေးလိုက်တာလို့ပြောတာမျိုးဆိုတကယ်စင်နာရှိရင်ဆိုတမျိုးအဲ့အချက်တွေမပြတ်သွားအောင်မတ်ချိုးလို့ဆိုလည်းလွတ်ပေးရမယ်ကိုမင်းစစ်စစ်ဆိုလည်းဒီမှာမှာသူတို့လုံနေတာဖြစ်တဲ့အတွက်ဒီပညာရေးဝင်ကိုပြင်ဖို့ပဲတောင်းနေတယ်တတိယကအာဏာတောင်းနေတာမဟုတ်တဲ့အတွက်တမျိုးပညာရေးနဲ့ပတ်သက်တာပြင်မှာလှုပ်ခင်းပေးရမယ်ပေါ့တို့တောင်းမှဆက်တဲ့ချက်ကိုဟိုပြင်ပေးပြီးတော့ဒီလူတွေကိုလည်းပြန်လွတ်ပေးစေချင်တယ်ပေါ့ဒီလူတွေနဲ့ဆွေးနွေးရမှာဆိုအဲ့လူတွေကိုလည်းလွတ်ပေးစေချင်တယ်
ဖန်စီခံရစဉ်အတွင်းမှာចောင်းသားတွေကိုအပြင်းထန်ရိုက်နှက်ခဲ့ကြောင်းအချုပ်ကားပေါ်အထိရိုက်နှက်ခဲ့ကြောင်းလွတ်မြောက်လာသူမတ်ရီမုံအောင်ကပြောပါတယ်
။သမီးတို့အေးစစ်ဖန်ခံမယ်လို့ပြောတဲ့အောင်အဲ့အချုပ်ကားတွေပေါ်မှာလို့နှိပ်စက်တာတွေပြောရောက်ကြတယ်လို့လည်းတရားထိုင်ရိုက်နှက်တာတွေအဲ့လိုမျိုးမလုပ်သင့်ဘူးခင်ဗျ။ပြီးတော့ညီမတို့သမီးတို့အဖမ်းမခံခံရစဉ်အဲ့ဒေါင်းလန်ကိုဘာမှမလုပ်နဲ့အဲ့လိုမျိုးပြောတာလေသူတို့စိတ်သက်စစ်စစ်ကြီးအဲ့လိုမျိုးရိုက်ချိုးတာတွေပါ။သမီးတို့အဖမ်းမခံပြောမဟုတ်ဘူးဖန်ဆန်တယ်ပြောရတာအဲ့လိုမျိုးကြီးလုပ်တာသမီးတွေလည်းရှုံချတယ
်လက်ဗရန်ဖြစ်စဉ်နဲ့ပတ်သက်လို့ចောင်းသားတွေကိုပြန်လွတ်ပေးဖို့တာမကအယက်သားပြည်သူတွေကိုလည်းပြန်လွတ်ပေးဖို့အတွက်ဆောင်ရွက်နေကြောင်းနိုင်ငံရဲ့အကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကလည်းပြောပါတယ
်သူတို့ရဲ့ညီငယ်ချက်ထဲမှာကဒါနဲ့ပတ်သက်တဲ့လှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရေးမယူပါဘူးလို့ပြောထားပြီးသားလည်းဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်ဒီဟာဒီအားလုံးကိုကျွန်တော်တို့ကတော့ကျွန်ရမရှိပြန်လွတ်ပေးဖို့ပဲကျွန်တော်တို့တောင်းဆိုမှာပဲဖြစ်ပါတယ်ကျောင်းသားတွေမကဘူးနောက်တစ်ခုကဒီကျောင်းသားတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုလုပ်မှဆိုးတဲ့အတွက်ဝင်းရပေးကြတဲ့ပြည်သူတွေကိုပါကျွန်တော်တပါးလေးလှုပ်ပေးဖို့ကျွန်တော်တောင်းဆိုပ
ါပြန်လည်လွတ်မြောက်လာသူတွေဟာခွင့်ပြုမိတ်မရပဲစီတန်းလှည့်လည်မှုကိုနောက်ထပ်ဆက်မလုပ်ပါဘူးဆိုတဲ့ခံဝင်ကတိကိုတရားဝတီခရိုင်အုပ်ချုပ်ရေးမှူးရုံးမှခံဝင်ကတိလက်မှတ်ရေးထိုးပေးခဲ့ရကြောင်းမတ်ရီမုံအောင်ကဆိုပါတယ်ဒီလိုလက်မှတ်ရေးထိုးမှုတွေကိုခေတ်ဆက်ဆက်နိုင်ငံရေးအကျဉ်းသားတွေကြုံခဲ့ရကြောင်းနိုင်ငံရေးဆက်မလုပ်ဖို့လက်မှတ်ရေးထိုးတာတွေနောက်ထပ်ပြစ်မှုကျူးလွန်ရင်ကြံရှိနေတဲ့ထောင်ဒဏ်တွေကိုပါပေါင်းပြီးတပေါင်းနဲ့ကြားခံရမယ်ဆိုတဲ့ပုံမှန်၄ရက်တစ်ကိုလည်းပြန်လည်လွတ်မြောက်လာသူတိုင်းကိုလက်မှတ်ရေးထိုးခိုင်းနေရှိတာပါအခုကတော့ပုံမှန်18ကိုလက်မှတ်ရေးထိုးရတာဖြစ်လို့ဒါဟာချင်းချောက်မှုတစ်ခုဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုရဲအောင်ကပြောပါတယ်
ဒါဟာတကယ်တမ်းစစ်မှန်တဲ့တရားဥပဒေရှိနေမယ်ဆိုလို့ရှိရင်ဘယ်လိုဟာမျိုးနဲ့မှပြတ်ကျနေကြမလို့ပါဘူးတကယ်ကိုဒီဥပဒေရကျူးလို့ရင်ဥပဒေရအေးအေးယုံမရှိပါနဲ့
မနေ့ကတော့ဖမ်းဆီးခံရတဲ့ចောင်းသားတွေကခေါင်းဆောင်ပိုင်းနေဥဆောင်သူတွေလို့ယူဆရသူတွေကိုပုံမှန်5ခုလောက်နဲ့တရားရုံးမှာအမှုစဖွင့်ထားပါတယ်ညအချိန်ထိလဲရုံးထုတ်စစ်ဆေးခဲ့ပါတယ်ဒါအပြင်တိုင်းနယ်ပြည်နယ်အသီးသီးကဆန္ဒထုတ်ဖော်မှုမှာပါဝင်ခဲ့တဲ့ចောင်းသားကောင်းဆောင်တချို့ကိုလည်းဖမ်းဆီးရရှိနေပြီးတချို့ကတော့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်အရေးယူထားပါတယ်အစိုးရကတော့တည်ဆဲဥပဒေချိုးဖောက်တဲ့အတွက်အရေးယူပြီးဆန္ဒပြမှုတွေကိုဥပဒေအရဖြိုခွင်းခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ចောင်းသားတွေကိုအခုလိုမျိုးရိုက်နှက်ဖမ်းဆီးမှုတွေအတွက်နယ်ပယ်အသီးသီးကကန့်ကွက်ရှုတ်ချမှုတွေလုပ်နေကြပြီးဖမ်းဆီးခံရတဲ့ចောင်းသားကောင်းဆောင်တွေအပါအဝင်အားလုံးကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်